မီလာစကူရဲ့ယူရီရှားရုပ်ယူသတင်းစာမှာမြန်မာနိုင်ငံရဲ့ညီညာရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့စိတ်ကူးနဲ့အပြောတွေသာများနေပြီးတော့ထူးခြားတဲ့လက်တွေ့ချက်လက်မတွေ့ရသေးပဲဖြစ်နေတယ်ဆိုတဲ့သုံးသပ်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။မီလာစရိယကနေဆက်ရှိရဲ့အထိထိုင်းနိုင်ငံချင်းမိုင်မျိုးမှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြတ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် ပြပါတယ်အဲ့ဒီဆွေးနွေးပွဲမှာအဓိကအကြောင်းအရာ၃ခုဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့အနေနဲ့စုပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ်ကိုရှာကြံဖို့နိုင်ငံရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့အပြည့်အစုံလက်မှတ်မထိုးပါသေးတဲ့အဖွဲ့တွေညီညာရေးလုပ်ငန်းစဉ်မှာပါဝင်လာအောင်အားပေးဖို့ဆိုတဲ့အချက်တွေကိုစောင့်ပြီးဆွေးနွေးကြတာဖြစ်ပါတယ်တဲ့အဲ့ဒီညီလာခံမှာ NCA လက်မှတ်ထိုးအဖွဲ့ခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PBSD စုဖွဲ့မှုကိုပြန်လည်သုံးသပ်ဆွေးနွေးကြရမှာနိုင်ငံရေးဆွေးနွေးပွဲတွေတိုးတက်မှုတစုံတရာမရရှိတဲ့အပေါ်အဖွဲ့ငယ်တွေဘဝင်မကြဘဲဖြစ်နေကြသလိုကရင်မြို့သားအစည်းအရုံးကရင်ယူကလည်း PBSD အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်လို့တဲ့အကြောင်းသဘောထားတင်ပြခဲ့ပါတယ်။ဒါ့အပြင် SCA လက်မှတ်ထိုးအဖွဲ့တွေနဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေအားလုံးပါဝင်နိုင်မဲ့ညီညာရေးလုပ်ငန်းစဉ်အတိုင်းပင်ခံအစည်းအဝေး PBCM ကိုဖွဲ့စည်းဖို့လည်းကရင်ယူကအဆိုပြုခဲ့ပါတယ်တဲ့။အပြည့်ရဲ့လက်မှတ်မထိုးသေးတဲ့ UWSC ဝတ်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကတော့လက်မှတ်ထိုးကြအောင်မှမဟုတ်သေးပါဘူး။ရခိုင်တပ်မတော် AA နဲ့ကချင် KIA တပ်ဖွဲ့တွေကလွဲလို့ကျန်တဲ့အဖွဲ့တွေကိုတရုတ်ကအပြည့်အဝထောက်ပံ့နေတာဖြစ်ပါတယ်။ဗမာဒေသမဟုတ်တဲ့တိုင်းရင်းသားဒေသတွေရဲ့ငြင်းချင်းတည်ငြိမ်ရေးတော့ချက်ကိုတရုတ်နဲ့မြန်မာတပ်မတော်ကတစ်ဖက်စီကနေကင်တွဲထားတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။အဲဒါကြောင့်အခုလိုဖွဲ့ဆယ်ဖွဲ့အီယာမစေကူအဂျင်စီကြီးတွေနဲ့၅ရက်ကြာဘာကြောင့်ဆွေးနွေးကြတာလဲ။အဲ့ဒီအထက်မှာ UWSC ဝတ်တပ်ဖွဲ့ဥဆောင်တဲ့အဖွဲ့ခုနှစ်ဖွဲ့ကဘာကြောင့်တက်တက်ကြွကြွဆွေးနွေးကြတာလဲဆိုတာကလည်းမရှင်းတင်လာဘူးလို့ဆိုပါတယ်ဒီအတွင်းစစ်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့ရခိုင်တပ်တို့အေအေတို့ကြားမေလပထမ12ရက်နေ့အထိတိုက်ပွဲ33ကြိမ်ဖြစ်ပွားခဲ့ပြီးမေလ13ရက်နေ့ကကျောက်တော်မြို့နယ်အတွင်းတိုက်ပွဲပြင်းထန်ခဲ့ပါတယ်အစိုးရတပ်ကသူ့ရဲ့လက်သုံးဖြစ်တဲ့ဖြတ်သုံးဖြတ်စနစ်ကျဉ်းသုံးခဲ့လို့ဒေသခံကြေးရွာအများအပြားအစာရေစာပြတ်လတ်မှုတွေနဲ့ကျုံတွေ့ကြရကြောင်းလဲဆောင်းပါးကဖော်ပြပါတယ်ဒါ့အပြင်တရုတ်ကလက်တွေ့ဖြစ်ခွင့်ပြုမှာမဟုတ်ပေမဲ့တကယ်လို့မြန်မာတပ်မတော်ကတစ်ဖက်တရရင်သားလူမျိုးစုတပ်ဖွဲ့တွေစုပေါင်းထားတဲ့တပ်ကတစ်ဖက်စီရေးပဋိပက္ခဖြစ်လာခဲ့ရင်တော့ညီညာရေးလုပ်ငန်းစဉ်ညီကုန်းချုပ်ဖို့သာရှိတယ်လို့ယူရီရှာ review ဆောင်းပါးကဖော်ပြခဲ့ပါတယ်။သောတာရှင်များခင်ဗျာမေလ18ရက်ဂျပန်အခြေစိုက်ဒီပလိုမတ်သတင်းစာမှာနုနယ်လာသေးတဲ့မြန်မာဒီမိုကရေစီအတွက်တရုတ်ကိုမလိုအမေရိကန်ကိုသာလိုတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ဩဇာပုံမလွှမ်းမှုလောင်နေတယ်ဆိုတာဟာမြန်မာဒီမိုကရေစီအတွက်သတင်းဆိုးပါပဲလို့ဆောင်းပါးကအစချီဖော်ပြပါတယ်။ဒီကိစ္စဆက်စုံနှစ်အတွင်းတရုတ်ဟာမြန်မာတပ်မတော်ဇော်ဆန်းစုကြည်အစိုးရတို့နဲ့ဆက်ဆံရေးတိုးတက်ခိုင်မာအောင်ကြိုးစားခဲ့သလိုမြန်မာပြည်တွင်းမှာလည်းတရုတ်ရဲ့ပုံရိပ်ကိုအမြင်ကောင်းလာအောင်ကြိုးပမ်းခဲ့ပါတယ်။ NLD အစိုးရရဲ့ထိတ်ထားဦးစားပေးကိစ္စဖြစ်တဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစုနေဖွဲ့တွေပေါ်ဆောင်ပေးခဲ့ပြီးတကြော့တဲ့အခန်းကနေပါဝင်နေတာလည်းဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတဝန်းတရုတ်ရဲ့အကြီးအကဲစီမံကိန်းတွေကလည်းရှိနေတာပါ။အမေရိကန်အစိုးရကတော့မြန်မာနဲ့ဆက်ဆံရေးတရုတ်လိုမနီကာပဲဖြစ်နေပါလေ။အမေရိကန်နိုင်ငံသားကြီးဝင်ကြီးဟီလာရီကလင်တန်နဲ့အမေရိကန်သမ္မတအိုဘားမားတို့မြန်မာနိုင်ငံကိုလာရောက်ခဲ့ကြပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုဒေါ်ဆန်းစုကြည်လည်းအမေရိကန်ကိုတွားရောက်ခဲ့ပါလေ။ဒါပေမဲ့ဒီနေ့မှာတော့ဒေါ်ဆန်းစုကြည်နဲ့အခြားသောအစိုးရဘောအာဏာသုံးလုပ်ရက်တွေနိုင်ငံရေးမှာစစ်တပ်ရဲ့ကဏ္ဍအားကောင်းနေတာတွေနဲ့အတူအရင်ကပြုတ်ခဲ့တဲ့ဂရီကဝစ်တွေမတည်နိုင်ပဲမြန်မာဒီမိုကရေစီအတွင်းကုပြောင်းရေးစိတ်ပြက်စရာဖြစ်နေရသလိုတစ်ဖက်မှာလည်းမြန်မာဘောတရုတ်ရဲ့ကြီးထွားလာနေတဲ့ဩဇာကြောင့်မြန်မာဒီမိုကရေစီအတွင်းကုပြောင်းရေးတောင်းနှင်းနေရတယ်လို့ဆောင်းမားကဖော်ပြပါတယ်။နိုင်ငံတကာဖီအားကြောင့်ရိုက်တာသတင်းတောင်နှူးပြန်လည်လွှမ်းမြောက်လာခဲ့ပေမဲ့အခုထိသတင်းတောင်44ဦးနဲ့တက်ကြွတုတ်ရှားသူ142ဦးတရားရင်ဆိုင်နေရဆဲ။ဒါ့ပြင်ရခိုင်ပြည်နယ်ပြဿနာကလည်းမပြေလည်နိုင်သေးပဲရှိနေဆဲဖြစ်ပါတယ်။အဲဒါကြောင့်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအနေနဲ့မြန်မာမှာဒီမိုကရေစီအစိုးရအမြင့်ဆွဲအောင်ဝန်ဝန်ကူညီကြဖို့လိုအပ်နေပြီလို့ဒီလိုမဲ့သတင်းစာဆောင်းပါးကဖော်ပြပါကြောင်းအစီရင်ခံတင်ပြပါပါခင်ဗျာ။